ောက်ပွဲဆိုင်တွေ့ဆုံရေးအဆိုကိုပြည်ထောင်စုစံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကဒီနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကခေတ်စနစ်နဲ့ညီတဲ့ခြေကံဥပဒေကိုစောလင်စွာပြင်ဆင်နိုင်ရေးအတွက်နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်ပြည်သူလွှတ်တော်ဥက္ကဋ္ဌမြို့သားလွှတ်တော်ဥက္ကဋ္ဌမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌနိုင်ငံသားကိုယ်စားလှယ်အားလုံးကိုစားပြုလွှတ်တော်ကိုယ်စားလှယ်တယောက်ပါဝင်တဲ့၆ပွဲဆိုင်တွေ့ဆုံဖို့အရေးကြီးအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်
။ဒီ၆ရောက်ကမြန်မြန်လေးတွေ့စီခဲ့ပြည်သူတွေကလည်းဒီတိုးတက်မှုမြန်မြန်လိုချင်တယ်ပြည်ထနာပေါင်းစုံပေါ့နော်သူရှင်းစီခြင်းနဲ့မြန်မြန်ဒီလူကြီးတွေတွေ့စီခြင်းနဲ့အဘယ်ဖြစ်ဖြစ်တိုင်းပြည်ကလည်းမြန်မြန်တိုးတက်ချင်ခစ်ပေါင်းနှစ်စနစ်ပေါင်းကများစွာဖြတ်သန်းလာပြီအင်္ဂလိပ်ငယ်ငယ်တွေကဒီတိန်တိန်နဲ့တိုက်လာနော်အဲ့တော့တော်ကိုပြည်သူတွေဒုက္ခရောက်ဆုံးပါပဲစားကောင်းခြင်းမစားအိတ်ကောင်းခြင်းမအိတ်ရဟိုနိုင်ငံထွက်ပြေးဒီနိုင်ငံတွေရှောင်ပုတ်တော်ရဲမှာနေဒါတွေကမဖြစ်သင့်တော့ဒီလူကြီးတွေ၆ရောက်လောလောဆယ်တွေ့ဆုံလာရင်ဘာဖြစ်ဖြစ်နည်းနည်းတော့တက်တာလာမယ်နော်တိုးတက်လာမှာ
ပြီးခဲ့တဲ့အော်တိုဘာလ31ရက်နေ့ကနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးပါတီ6ခုကခေါင်းဆောင်တွေပါဝင်တဲ့14ပွဲဆိုင်တွဲဆောင်ဆွေးနွေးပွဲကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။အရင်ကဒေါအောင်ဆန်းစုကြည်တောင်းဆိုထားတဲ့4ပွဲဆိုင်တွဲဆောင်ရေးဟာတိုင်းရင်းသားတွေဘက်ကကိုယ်စားလှယ်တွေမပါဝင်တဲ့အတွက်ပြည်ပြည့်စုံမှုမရှိဘူးလို့တိုင်းရင်းသားပါတီခေါင်းဆောင်တွေကပြောဆိုမှုတွေရှိခဲ့ပါတယ်။အခုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲဟာတိုင်းရင်းသားကိုယ်စားလှယ်တဦးပါဝင်မဲ့အတွက်အဲ့ဒီတွဲဆောင်ဆွေးနွေးပွဲကိုထောက်ခံတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကပြည်သူလွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
။ဒေါံဆန်းစုကြည်ကအစောပိုင်းကတည်းက4ပွင့်ဆိုင်4ပွင့်ဆိုင်လို့တောင်းဆိုနေကြတဲ့ကတိုင်းရင်းသားတွေဘက်ကကြတော့4ပွင့်ဆိုင်ဆိုလို့ရှိရင်တော့မစုံဘူးပေါ့နော်မစုံဘူးဆိုတာကတိုင်းရင်းသားအရေးကိစ္စတွေနဲ့ပတ်သက်လို့ပြောစဉ်ပြောလိုက်တာဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြင်သစ်ပြင်လိုက်တဲ့ဥစ္စာတွေကိုရက်ခံပြီးတော့ပြောပြီးလို့အတွက်တိုင်းရင်းသားကိုယ်စားလှယ်ဒူတယ်ဆိုတာပေါ့နော်အဲ့ဒါကိုကျွန်တော်တို့ပြောနေတာရှိကျွန်တော်ပါတီကလည်းပြောထားတာရှိတယ်အဲ့တော့အခုဒီ6ပွင့်ဆိုတဲ့အခါကျတော့ကျွန်တော်တို့ကအနေလုံးမများလုံးဒီအနေထားကမဆိုးဘူးလို့ကျွန်တော်
အဲ့ဒီတွဲဆောင်ပွဲကိုလက်ခံကြိုဆိုပြီးအစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မြန်လှုပ်ဆောင်သင့်တယ်လို့မြို့သားဒီမိုကရေစီဗဟိုလုံးမှုဆောင်ဦးဝင်းမြင့်ကပြောပါတယ်
။မြန်မြန်တွဲဆောင်ဆွေးနွေးမှုနဲ့အထူးခြားနိုင်တယ်တိုင်းပြည်ကဟလာမြန်မြန်အကျိုးရှိလေပဲလေနိုင်ငံသူနိုင်ငံသားတွေရဲ့ဘဝလုံခြုံမှုနဲ့ဖွံ့ဖြိုးတိုးတက်မှုကလည်းပို့ပြီးတော့စောလွန်စွာဖြစ်ပေါ်လေနောက်ကပြည်တွင်းငြိမ်းချမ်းရေးကလည်းပို့ပြီးတော့မြန်မြန်ထက်တဲ့ရရှိလေလို့ပဲကျွန်တော်ထင်တယ်လေတိုင်းပြည်နဲ့ပေါ်ဗျာပြည်သူလူထုအပေါ်ပေါ့နော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအဲ့ဒါကပြည်သူလူထုရဲ့လူမှုဘဝတွေပေါ့မြန်မာတိုးတက်မှုတွေနောက်တစ်ခုကကျွန်တော်တို့ဒီခုနောက်ပြည်တွင်းငြိမ်းချမ်းရေးရဲ့ကိစ္စလေဒီမိုကရေစီအတွင်းကူးကြောင်းရေးကိစ္စတွေအစီအစဉ်ချုံးမွေးစီခြင်းနဲ့ဆိုရင်တော့အပြောမှုပေါ့ဗျာအလုံးနဲ့တော့လက်တွေ့ကောင်းတယ်ပေါ့ဘို့လို့လာပေါ့
ခစ်စနစ်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်၆ပွဲဆိုင်တွဲဆောင်ဆွေးနွေးပွဲကိုစောလင်စာတွဲဆောင်သင့်တယ်လို့ပြည်ထောင်စုလွှတ်တော်ကတိုက်တွန်းထားပါတယ်ရှင်